ဆရာကြီးဆိုဘတ်စတိုင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာအမျိုးသားစိတ်ဓာတ်ဒီ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမျိုးဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are different, and one can be both a nationalist and a Buddhist.
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလားတခုနဲ့တခုဆက်ဆက်နေပါတယ်အတူတော့မဟုတ်ပါဘူးဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဗုဒ္ဓဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်တခုနဲ့တခုဟာဖီလာဆန့်ကျင်မဟုတ်ပါဘူး
ဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
Well Buddhism is a very important way of life it is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်ဒါဟာအတွေးခေါ်ယုံကြည်မှုတရားသာမကပါဘူးလူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတော့နီလန်လည်းဖြစ်ပါတယ်ဘဝလမ်းညွန်မှာဒီအတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နီလန်လည်းဖြစ်ပါတယ
်ဆိုတာဘာသာကြားရနေဗုဒ္ဓဘာသာဝင်နေတဲ့အတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါ့ခင်ဗျာ
Oh absolutely and it's part of the history of Burma one of the problemsToday is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာတမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်လူတွေဟာမြမနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှာမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်တမျိုးနဲ့တမျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး
။ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြ
ီး။ Violence is something that is a long time developing as well. In other words, during this last century 12
အကြမ်းဖက်မှုတွေဟာလည်းရေရှည်ဖြစ်ထွန်းလာခဲ့တဲ့ကိစ္စတရပါပဲ။တနည်းပြောရရင်အခုနောက်ဆုံးရာစုနှစ်မှာပါ။ဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရတည်လာမှုနဲ့ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ်။တမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်ဗမာတွေမြန်မာအလဲပိုင်းတစ်ခွင်ကိုအုပ်စိုးထားခဲ့စဉ်တုန်းကဒေသတဏ္ဍတလျားကလူမျိုးစုတွေဘာသာရေးအတိုင်းဝိုင်းတွေလူမှုဝန်ကျင်တွေကိုသူတို့ဟာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်။နိုင်ငံတော်ကချမှတ်ထားတဲ့ဘောင်အတွင်းနေထိုင်သမျှကာလပတ်လုံးဒီလိုပဲခွင့်ပြုထားခဲ့တာပါ။ဒါဟာ20ရာစုအစပိုင်းမှာတစုနဲ့တစုသဘောထားမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနေလာခဲ့ပါတယ်။တကယ်တော့အင်းကြီးချင်းတွေအချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဗုဒ္ဓဘာသာအစဉ်အလာအစ္စလာမ်အစဉ်အလာမဟုတ်ပါဘူး။အင်းကြီးချင်းတွေကြားပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစဉ်အလာတွေသာရှိခဲ့ပါတယ်။
ကျားကြီးကဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငင်းငင်းချမ်းချမ်းစင်တွဲနေထိုင်တဲ့အစဉ်အလာရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ခင်ဗျာအဲ့ဒီတော့ကောင်းတဲ့အစဉ်အလာတွေအခုစိတ်ဆုံးသွားခဲ့ပြီလားသူဒီမို့အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းနဲ့စစ်တင်များပုံမပေါ်လွင်လာလို့လားဆိုတာဘယ်လိုပြောမလဲခင်ဗျာ
the mess that we are seeing unfold at the present time the fighting this disagreement is largely the outgrowth of the failure of the Burmese
အခုကကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတိုက်ခိုက်မှုတွေသဘောကွဲလွဲမှုတွေဟာအဓိကအားဖြင့်ဗမာတွေအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မြမတတခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတဆင့်ပေါက်ဖွားလာတာပါ။တမိုင်းမှာလည်းအုပ်စိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်စိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာအုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စိုးမှုစနစ်တရက်ကိုမျိုးဆက်တစ်ခုကတစ်ခုကိုနီလန်းတကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်ဒေးလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မြန်မာလူအဖွဲ့အစည်းဟာငြိမ်းချမ်းသောလူအဖွဲ့အစည်းတရဖြစ်မလာပဲတယောက်လက်ဖင်းကိုတယောက်ညှစ်ဖို့ကြိုးစားတဲ့လူအဖွဲ့အစည်းဖြစ်နေရတာပါ
ဆိုတော့ဒီပဋိပက္ခတွေဟာငြင်းငြမ်းစွာအတူရှင်တွဲလာကြသူတွေရဲ့အထက်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာတနည်းပြောရင်ငြင်းငြမ်းရေးကတဆင်ပေါက်ဖွာလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
Well I think there is no offer or belief that peace cannot exist between the various peoples in Burma and there were long periods of time when peace
ညီမနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှည်ရှည်လျားလျားရှိခဲ့ပါတယ
်ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာတာကြတော့ဆိုင
် We are seeing a number of new ideas being brought in by outsiders and that people who come from other areas bring with them the unhappiness, hatred, disagreements and impose it on the peoples who had for long periods
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစဉ်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်ဟိုနောက်တစ်ခုကဖဆဗလာခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့အကြံနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်ဒါပေမဲ့ဒီလိုထိဆိုတဲ့အကြံဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
I am concerned about this idea that the emphasis on a state religion is something that is fairly new.
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်။နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်။အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခေတ်တည်ရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ
်။အခုလို့ဆိုတော့စီရင်္ဂဘာသာကွဲလူမျိုးကွဲပြဿနာမရှိဘဲအတူဆင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတွတ်တက်မလာပဲနောက်ပြန်ဆုံနေတဲ့သဘောပေါ့ဆရာကြီးခင်ဗျာ
။ I agree with you fully. There was far much social harmony in Burma when the various groups lived under their own rules.Side by side, peacefully, acknowledging the paramountcy of the Burmese.
ကျွန်တော်အပြည့်အဝသဘောတူပါတယ်။မတူကွဲပြားတဲ့လူ့အဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အသိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွက်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြင်းကြံရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး
။ဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုမျှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟဇတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာကိုကျွန်တော်ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူတို့မဟုတ်လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောသဘာဝကိုပြောင်းလဲရမလားခင်ဗျာ
Well I think we have a base if we would only look back at it and that is Aung San General Aung San when he led the Burmese people and he brought them together at the Panglong meeting talked aboutThe rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဗိုလ်ချုပ်အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီး ပင်လုံညီလာခံလှုပ်ရှင်တို့ကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြားခဲ့ပါတယ်။မွ슬င်တွေကိုတော်လကောင်းတခြားအုပ်စုတွေကိုတော်လကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူး။ငြင်းညမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်။လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူး။နိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်။ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာခြင်းကြပါတယ်။ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါ၊လေ့လာကြပါ။အဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ။